မင်္ဂလာပါခင်ဗျာဒီတော့မှတ်မှတ်သားသားစကားများအစီအစဉ်မှာဒီတော်စုကခွဲမထွေရေမှုနဲ့ပတ်သက်လို့ထူးထူးခြားခြားပြောကြတဲ့စကားတချို့ကိုမှတ်သားမိတဲ့စကားတွေဖြစ်ကောင်းလို့တင်ပြလိုပါတယ်နိုင်ငံတော်မှာမြေတီခါမှာခွဲမထွေရဆိုတဲ့အချက်ကို21ရာစုပင်လုံးငြိမ်းချမ်းရေးညီလာခံမှာထည့်သွင်းမဆွေးနွေးတဲ့အကြောင်း SNLD ရှန်တိုင်းအသားများဒီမိုကရေစီဖွဲ့ချုပ်ကကန့်ကွက်ခဲ့တဲ့ဟာပြည်တော်စုကခွဲထွက်ခြင်းလို့ပြောတာမဟုတ်ကြောင်း SNLD ပါတီအတွင်းမှုဆိုင်းညွန်လွန်ပြောလိုက်ပါတယ်ဇွန်လ10ရက်နေ့ကပြုလုပ်တဲ့ SNLD ပါတီသတင်းစာရှင်းလင်းပွဲမှာဆိုင်းညွန်လွန်အခုလိုပြောလိုက်တာဖြစ်ပါတယ်
မူလပင်လုံစာချုပ်ပေါ့1948ခုနှစ်ဖေဖော်ဝါရီလနေ့မှာချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ရဲ့အလုပ်ကနှစ်ခုပဲရှိပါတယ်တစ်ခုကတောင်တန်းဒေသနဲ့ဒီမနဲ့ပေါင်းပြီးတော့လွတ်လပ်ရယူပေါ့နောက်ဒုတိယတစ်ခုကတောင်တန်းဒေသနဲ့ဒီမနဲ့ပေါင်းပြီးတော့ဖေဖော်ဝါရီတောင်ခုထူတော်မှုဆိုတော့ဒီရဲ့နှစ်ခုထဲမှာပထမတစ်ခုကတော့အားလုံးပေါင်းပြီးတော့အားလုံးလွတ်လပ်ဒီကရယူခဲ့ပြီးပြီနော်ဆော်ဖယ်ရပီရောင်းသူတော်မှုဆက်လက်ဆောင်ရွက်နေဆဲဖြစ်တယ်နော်50ခုလွတ်လိုက်48လွတ်လိုက်ရပြီးကြတဲ့အခုချိန်တိပေါ့နော်ဆောင်ရွက်နေဆဲဖြစ်တယ်ဆောင်ရွက်နေဆဲမအောင်မြင်သေးဘူးပေါ့နော်အကြောင်းမျိုးမျိုးကြောင့်ပေါ့နော်အနာသိန်းနာတွေပါရင်စပြီးအကြောင်းမျိုးမျိုးကြောင့်တော်ဆောင်ရွက်နေဆဲကာလမှာတောင်တန်းဒေသကလူတွေကတီမတ်နဲ့လာပေါင်းခဲ့ပြီးလေနော်ပေါင်းပြီးတော့လွတ်လိုက်ယူခဲ့ပြီးပြည်တော်စုထူတော်မှုလည်းဆက်လက်ကြိုးစားနေတယ်အဲ့လိုအချိန်မှာအခုရေးမဲ့ကြည့်ကဦးပြမှာခွဲမထွက်ရဆိုတဲ့မူကမထည့်တဲ့ဘူးလာပေါင်းနေပြီပဲเนาะအားလုံးကလာအတူတူကပူပေါင်းပြီးဆောင်ရွက်နေကြတယ်ဘယ်လိုနီးနဲ့ပူပေါင်းကြမလဲဆိုတိုင်းမင်းနေကြတယ်အဲ့ဒီအချိန်မှာဒီလို clock ဆိုမထည့်သင့်ဘူးဆိုတော့ဒါကျွန်တော်တို့အယူဆအဲ့အယူဆပါဒါပြည်တော်စုတဲ့ခွဲထွက်ဖို့ကျွန်တော်တို့တောင်းဆိုခြင်းလုံးဝမရှိပါဘူ
း SNLD ပါတီကဆိုင်းညွန့်လုံပြောတော့တာပါ27ရာစုပင်လုံးညီလာခံမှာနိုင်ငံရေးအစုအဖွဲ့ကဆွေးနွေးလို့မပြီးပြတ်သေးတဲ့အကြောင်းအရာတွေဟာဆုံးဖြတ်ပြီးစီးထားသလိုချမှတ်ထားတာတွေတွေ့ရတဲ့အတွက်27ရာစုပင်လုံးညီလာခံဟာအရင်ခေတ်မဆလာနဝဒခေတ်အဆက်ဆက်ကညီလာခံနဲ့အထူးမခြားနာဖြစ်နေတယ်လို့ရခိုင်မျိုးသားပါတီကဒေါ်အင်းနုစိန်ကပြောလိုက်ပါတယ်27ရာစုပင်လုံးညီလာခံနဲ့ပတ်သက်လို့မေ30ရက်နေ့ကရှမ်းတန်တော်ဆင်သတင်းဌာနကအမေးမြန်းရမှာဒေါ်အင်းနုစိန်ကအခုလိုပြောလိုက်တာဖြစ်ပါတယ
်ပင်လုံးအစ်စ်အမှန်ကိုဆက်လက်ကောင်းတယ်ဖို့မယ်ဆိုရင်တော့နော်တိုင်းရင်းသားပြည်သူတွေရဲ့နော်အစုအဖွဲ့အားလုံးရဲ့အတန်ကိုမျှတအောင်ဆောင်ရွက်ပေးနိုင်စွမ်းရှိရမယ်အခုကြတော့အန်ဒီတို့ဒီနေ့အခုအဂျန်ဒါကိုရပြီးတဲ့အချိန်မှာအန်ဒီတို့နိုင်ငံရေးပါတီအစုအဖွဲ့မှာဆွေးနွေးလို့မပြည့်ပြတ်ခဲ့တဲ့အဆင့်တွေဟာဆွေးနွေးဆုံးဖြတ်ပြီးတယ်ဆိုတဲ့အနေအထားမျိုးနဲ့ပြီးထားတာတွေ့ရတယ်ပြီးရင်ထောက်ခံဆွေးနွေးမဲ့အဆင့်ကိုပဲတွေ့ရတယ်ကန့်ကွက်ဆွေးနွေးမဲ့အဆင့်ကိုမတွေ့ရဘူးဒါကြောင့်ပြောင်းလဲခြင်းတန်ပြီဆိုတာဟာပြောင်းလဲမှုမရှိသေးဘဲနဲ့အန်ဒီတို့ဖြတ်တန်းခဲ့ရတဲ့ဟိုမဆလာနဝတ္တပြီးခိုင်ဖြိုးအစိုးရတွေအစင်းစင်းရဲ့ညီလာခံတွေတဲ့ဘာမှမထူသေးဘူးဆိုတဲ့ခံစားချက်ကိုအနေတို့ဖြစ်ပေါ်စေတယ
်။27ရာစုပင်လုံးညီလာခံကငြိမ်းချမ်းရေးနဲ့ဖက်ဒရယ်ပြည်ထောင်စုတိဆောက်ရေးဆောင်ရွက်ချက်တွေဟာအနာဂတ်မျိုးဆက်သစ်တွေအတွက်အကျိုးသက်ရောက်မှုတွေရှိမှာဖြစ်ပြီးလက်ရှိစည်းရေးနိုင်ငံရေးတာဝန်ရှိသူတွေကအနာဂတ်နိုင်ငံကိုပြည်တွင်းစစ်နယ်ပဲခြံထားခဲ့မလားလို့ဒေါ်ဆန်းစုကြည်ကမေးခွန်းထုတ်လိုက်ပါတယ်။မေလ30ရက်နေ့27ရာစုပင်လုံးညီလာခံအပိတ်မှာဒေါ်ဆန်းစုကြည်ကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။
ဘာလို့ဒီပြည်သားတွေရဲ့စိတ်ချမ်းသာမှုအတွက်ရှေ့ကိုဆက်ပြီးကြောက်မှန်းကြအောင်မှာဖြစ်ပါလေ။အာဃာရတွေ၊နာကျင်ချက်တွေ၊အနာဂရတွေကိုပဲအာယုံထားနေနေဆိုရင်ခြေတော်မှာတောင်းလုံးဆွဲပြီးလက်လျှောက်ရတဲ့ဖြစ်နေပါပါ။ဒီဘာတွေရဲ့ခြေလမ်းတွေကိုနှေးကွေးလေးလံရိုင်နေစေတဲ့အဲ့ဒီအာဃာရတရားတွေကိုဆုံးပြနိုင်မှာပါ။ဒီဘာတို့တွေနဲ့ပတ်ပတ်လည်လည်အာမအပြည့်ရှေ့ကိုရှောင်ပန်းနိုင်မှာဖြစ်ပါတယ်။ဒီမှာတော့ဒီကနေစိုက်ပျိုးသမျှနောက်ပါနောက်သားတွေအတီးအွင့်ခံစားကြရမှာဖြစ်ပါတယ်။သူတို့တွေရဲ့ရခြင်းမှာဒီမှာတော့လိုင်းရာကိုဒီတွင်စစ်နယ်ပဲထားခဲ့မှာတော့စဉ်းစားကြဖို့ဒီပါလေ
။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်ဆန်းစုကြည်ပြောကြတော့တာပါ။27ရာစုပင်လုံးညီလာခံကိုတော်ဆန်းစုကြည်နဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးနိုင်ငံတည်ဆောက်ရေးအဆင့်ထိမျှော်မှန်းချက်ထားဆောင်ရွက်နေတာဖြစ်ပြီးတမတော်ဘက်က2008ဖွဲ့စည်းပုံအောက်မှာလက်နက်ကိုင်တိုင်းရင်းသားအဖွဲ့တွေနိုင်ငံရေးလောကထဲဝင်ရောက်လာရေးနဲ့ငြိမ်းချမ်းရေးအတွက်သာမျှော်မှန်းချက်ထားဆောင်ရွက်နေတာဖြစ်တဲ့အတွက်ဒီမတူညီတဲ့အမြင်သဘောနှစ်ခုကိုမညှိနှိုင်းမဲ့ရှေ့ဆက်နေမယ်ဆိုရင်လိုရာရောက်ဖို့မလွယ်ကူဘူးလို့27ရာစုပင်လုံးညီလာခံကိုတက်ရောက်ခဲ့တဲ့မဟာဗျူဟာနဲ့မူဝါဒရေးရာလေးလာရေးအဖွဲ့ကဦးမင်းစင်ကပြောလိုက်ပါတယ်ဇော်လာတရနေ့က DBB သတင်းဌာနနဲ့တွေ့ဆုံမေးမြန်းခဲ့မှာဦးမင်းစင်ကအခုလိုပြောလိုက်တာဖြစ်ပါတယ်
ဒီဘက်ကစဉ်းစားနေတာကအခြေခံဥပဒေကိုအစ်စ်တန်ရေတော့မယ့်အတိုင်းပဲအခြေခံမူတွေကိုအသေးစိတ်တွေချနေကြတယ်။ဒါကြောင့်မတမန်တော်ကတချို့ကိစ္စတွေမှာကျွန်တော်တို့လို့ပြောလို့ဘယ်အမြင်မှန်တယ်လို့ကျွန်တော်ပြောချင်တာမဟုတ်ဘူး။ပြောချင်တာကအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်တဲ့ညှော်မှန်းချက်ကအနာဂတ်ပြည်တော်စုကိုဘယ်လိုတည်ဆောက်မယ်ဆိုတဲ့ညှော်မှန်းချက်ဟာအမြင်တစ်ခုကွဲနေတယ်။တမန်တော်တို့ကငြင်းငြင်းရရငြင်းငြင်းရပဲ။ငြင်းငြင်းရအခြေခံဥပဒေအစ်စ်ကပင်ရေးနဲ့ပင်ရေးတာနဲ့လည်းမဆက်ဆက်ဘူး။ပ ီတော်စုတည်ကြီးကိုတက်ကပဲဆောက်တာနဲ့မဆက်ဆက်ဘူးတောင်ဆန်းစုကြီးနဲ့ဒီဘက်အင်အားစုအများစုကပုံခေါ်နေတာကအဲ့လိုဖြစ်နေတော့အဲ့ဒီ vision တစ်ခုမတူညီတာကိုမနှိပဲနဲ့ကျွန်တော်တို့ဆက်သွားမယ်ဆိုရင်ကျွန်တော်ထင်တယ်အကျိုးပြီးကိုခံမှတယ
်ဒါတော့မဟာဗျူဟာနဲ့မူဝါဒလေးလာရေးအဖွဲ့ကဥမင်းစင်ပြောတော်တာပါအခုတော့မှတ်မှတ်သားသားစကားများစီစဉ်အောင်လုပ်ပါရခင်ဗျာအားလုံးကိုထူးကျေးဇူးတင်ပါတယ်မင်္ဂလာပေါင်းနဲ့ပြည့်စုံကြပါစေခင်ဗျာ